န့်ရှင်များရှင်ကမ္ဘာသမိုင်းတခြားအပူဆုံးနေဖြစ်နိုင်တဲ့အကြောင်းမိုးလေဝသပညာရှင်တွေသတိပေးချက်အပေါ်စိုက်ပျိုးရေးမွေးမြူရေးနှင့်ဆယ်များဝန်ကြီးဌာနအနေနဲ့တောင်သူတွေအတွက်ကြိုတင်ပြင်ဆင်ဆောင်ရွက်ပေးဖို့လိုတဲ့အကြောင်းဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။ကမ္ဘာမှာလည်းရာသီဥတုတွေပြောင်းလဲနေခဲ့သလိုအဲ့ဒီလိုပြောင်းလဲတဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်နေပါတယ်။မနှစ်ကအယ်နီညိုရာသီဥတုဖြစ်စဉ်ကြောင့်မြန်မာနိုင်ငံမှာအပူဆုံးအနေထားနဲ့မြေအောက်ရေတွေခန့်ချောက်ခဲ့ပြီးမြစ်ကြမ်းပြင်တွေကောလာတာတူးထားတဲ့တုံငင်တွင်းတွေရေမလိုက်တာရေမထွက်တာတွေဖြစ်ခဲ့ပါတယ်အဲ့ဒီအပြင်အလွန်အမင်းရေရှားပါမှုတွေဖြစ်ပေါ်ခဲ့တဲ့အတွက်နှွေစပားတွေရေမပေးနိုင်တာတွေကျွဲနွားအစာနဲ့တောက်ရေစတဲ့ပြဿနာတွေကိုတောင်သူတွေလက်တွေ့ကြုံခဲ့ပြီးဖြစ်ပါတယ်အခုလည်းကမ္ဘာကြီးပူနွေးလာရမှာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကြောင့်2016ဇန်နဝါရီကနေစက်တင်ဘာလအထိ6လအတွင်းကမ္ဘာအပူချိန်ဟာ 3.88 ဒီဂရီစင်တီဂရိတ်ရှိနေခဲ့ပါတယ်။1961မှ90အတွင်းအပူချိန်ဆန်းချိန်တွေထက်အတော်ကျော်လွန်နေခဲ့တာပါ။ဒါမဲ့နေရာဒီမှာလည်းကမ္ဘာသမိုင်းတခြားအပူဆုံးဆန်းချိန်တဲ့နဲ့မနှစ်ကအပူဆုံးဆန်းချိန်ကိုကျိုးနိုင်တယ်လို့ကမ္ဘာမိုးလေဝသနဲ့ဇလဗေဒအဖွဲ့မိုးလေဝသပညာရှင်တွေကနိုဝင်ဘာလလယ်မှာထုတ်ပြန်သတိပေးလာပါတယ်။မြန်မာနိုင်ငံမှာလည်းရာသီဥတုပူပြင်းမှုကြောင့်ကြုံတွေ့လာနိုင်တာနဲ့ပတ်သက်ပြီးမိုးလေဝသပညာရှင်ဒေါက်တာဦးထွန်းလင်ကအခုလိုပြောပါတယ်
။ပူတာကဒီ2016ကတော့ပပန်ပြည်နယ်တစ်ငယ်လုံးပူနေတာပဲအခုချိန်ကြီးပဲ။ဒါကဘာလောက်ရလဲဆန်ကြီးကျိုးတာပဲ။ပူကတော့ကမ္ဘာဆိုင်ထဲမှာဒီ2016ကတော့35ရက်ပါမယ်ဆိုတော့ပူတဲ့ train ကတော့ရှိနေတာပဲ။အပူချိန်ကိုရောပါအောင်လာနီညာဆိုတာကလည်းပစိဖိတ်မှာဖြစ်နေတယ်။လာနီညာကတော့တိတ်အားကောင်းကွင်းအနေထားမရှိတော့ဒါကြောင့်နေရာဒီဆိုတော့ပူမှာပဲ။ဒီနေရာမှာအများဆုံးပူမလဲဆိုတော့လေပိုင်းကစကိုင်းတိုင်းအောင်မန္တလေးမကွေးတိုင်းနောက်ပဲခူးအေရဒီရန်ကုန်ဒီဟာတွေကမြန်မာပြည်မှာအပူဆုံးဖြစ်မှာပါပဲ
။မြန်မာနိုင်ငံအနေနဲ့မနှစ်ကကြုံခဲ့တဲ့အတွေ့အကြုံအရပုံမှန်ຫນွေကာလမှာရေခန့်တတ်ပေမဲ့မနှစ်ကအပူချိန်အနေအထားကြောင့်ပုံမှန်ထက်2လတောက်စောပြီးဇန်နဝါရီဖေဖော်ဝါရီလလောက်မှာပဲအောက်ရေတွေခန့်တဲ့အနေအထားဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့စပယ်ကြီးလို့တင်စားခဲ့တဲ့ AR တိုင်းဒေသထဲမှာဆောင်းစမားတွေစိုက်ထားချိန်မှာချောင်းတွေမြောင်းနေတဲ့လေတဲ့ကငကိုတုံးနေကြအဝီစီတွင်းဟောင်းနေရေခန့်ကုန်တာကြောင့်စိုက်ပျိုးရေအတွက်တွင်းသစ်တွေဒူးပြီးရှာဖွေခဲ့ရတာပါ။ပေ180နေရာလောက်ဒူးတာတောင်80ရာခိုင်နှုန်းလောက်ကရေမထွက်ခဲ့တဲ့အနေအထားရှိခဲ့ပါတယ်။အဲ့ဒီလိုအခက်အခဲတွေထပ်မကြုံရအောင်စိုက်ပျိုးရေအတွက်ကြိုတင်တော်လောင်မှုတွေလုပ်ဖို့လိုအပ်ပါမယ်။အီယာရီတိုင်းမှာအဆိုင်များတဲ့ဆောင်းစပားကစိုက်ခါစားမှာအောက်ရေကြံရှိနေတဲ့အတွက်မြေအဆိုရက်ရှိနေတာကြောင့်တလကိုရေနှစ်ကြိမ်လောက်မောင်းတင်ပေးရပါတယ်။စပားအနှံထွက်ချိန်ရေတောင်နှုံများလာတာကြောင့်ရေပိုတင်ပေးရတာပါအထန်ထွက်ချိန်စပားကရေမရရင်အဆံမအောင်တော့ပဲအဖင်းတွေဖြစ်ကုန်နိုင်ပါတယ်တချို့ဒေသတွေမှာစပားအနံထွက်ချိန်အောင်ရေမပေးနိုင်တဲ့အတွက်အဆံမအောင်ပဲအဖင်းတွေဖြစ်ကုန်ပြီးနွားစာအဖြစ်ရောင်းချခဲ့ရတဲ့သူတွေလည်းရှိပါတယ်အဲ့ဒီလိုမနစ်ကအခြေအနေကိုလေ့လာပြီးအီယာရီတိုင်းအတွက်စပားဆိုင်တဲ့ကြေးရွာအများစုခြုံမိအောင်အရေးပေါ်ကယ်ဆယ်ရေးပုံစံနဲ့ငဝင်မြင့်ရည်ကိုလုံးဝပိတ်ပစ်တာမျိုးမဟုတ်ဘဲမြင့်ရည်တင်ပုံစံယာယီလှုပ်ပေးသင့်ပါတယ်။ပူပြင်းတဲ့ရာသီကိုအများဆုံးခံစားရမယ့်စကိုင်းမကွေစတဲ့ဒေသတွေကတောင်ရသမားတွေအနေနဲ့အရင်လိုသီးနှံတစ်မျိုးတည်းစိုက်တာတဲ့စာရင်ပဲချင်မောင်ပြောင်မူ၃လေးမျိုးရောစိုက်တာမျိုးတွေလှုပ်သင့်ပါတယ်။ဒါမှစိုက်ထားတဲ့သီးနှံတစ်မျိုးကရာသီဥတုကြောင့်ပြဿနာရှိလာရင်တစ်မျိုးမရတစ်မျိုးပုံစံနဲ့အထောက်ပံ့ရအောင်ကြိုတင်စီစဉ်ဆောင်ရွက်သင့်ပါတယ်။ရာသီဥတုပြဿနာတွေကြောင့်တောင်သူတွေအနေနဲ့သီးနှံတွေပြောင်းလဲစိုက်သင့်တဲ့အကြောင်းကိုတိုင်းရင်းလူထုမိဖက်အဖွဲ့တောင်သူလယ်သမားရေးရာတာဝန်ခံဦးမျိုးတန်ကပြောပါတယ်
။ဒီတောင်သူတွေအနေနဲ့လက်တလောဖြစ်ပေါ်လာနိုင်တဲ့ရာသီဥတုအခြေအနေတွေကိုဒီအချက်လက်တွေကိုအမြန်ဟိုမြန်မြန်ပြုပြီးတော့ဆိုင်ယူတဲ့နေရာမှာအချိန်ကိုတင့်နေတော့တလို့ဆော့ဆိုင်တဲ့တော့မောက်ချဆိုင်နေဒီလိုဒါမှမဟုတ်လို့ရှိရင်တက်တန်းပူတူတဲ့ပြည်နယ်မျိုးကိုပူပြီးဆိုင်ဖို့ကြောင်းနေတာမျိုးဆိုင်တင်ဆိုင်နိုင်တဲ့အနေအထားမျိုးတွေလိုအပ်ပါလိမ့်မယ်။တစ်ခါကလည်းအစိုးရအနေနဲ့ရာသီဥတုကြောင်းနေမှုဆိုင်ရာကိစ္စပြုပုချက်တွေကိုတောင်သူတွေကိုပို့ပြီးတော့ကြည်ကြဲပြန့်ပြန့်ရအောင်ဆောင်ရွက်ပေးမယ်ဆိုလို့ရှိရင်တော့ အနာဂတ်မှာဖြစ်လာနိုင်တဲ့ရာသီဥတုပြောင်းလဲမှုတွေဆိုင်တဲ့ကိစ္စရဲ့အကြောင်းဖြစ်ပွားမဲ့စိုက်ပျိုးတည်နံပျက်စီးမှုဆုံးရှုံးမှုကိုလည်းပါအောင်ကြိုးနေအောင်ကာကွယ်ပေးနိုင်တယ်လို့ကျွန်တော်အလိုချင်ပါတယ်
။စိုက်ပျိုးရေးဌာနတွေအနေနဲ့လည်းတိနံစိုက်ပျိုးဖို့တိုက်တွန်းတဲ့အခါပုံမှန်စိုက်နေကြတိနံမဟုတ်တဲ့အတွက်ဤပညာတွေပံ့ပိုးပေးဖို့လိုအပ်ပါမယ်။ဒါကြောင့်စိုက်ပျိုးရေးကိုအဓိကအားထားလုပ်ကိုင်နေတဲ့မြန်မာနိုင်ငံမှာမြေအောက်ရေတွေခန့်ချောက်ပြီးရေရင်းမြင့်တဲ့တဘာဝမြေအောက်ရေချိုကိုထိမ့်သိမ့်နိုင်မှုနဲ့ဆယ်ရေအားကိုးစိုက်နေရတဲ့ဒေသတွေမှာဆယ်ရေတွေကိုတာထုံကြီးများပေးနိုင်ဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့တေချာကြက်မှတ်ပြီးစနစ်ကျတဲ့စီမံကိန်းတွေနဲ့အ мян ဆုံးချမှတ်အကောင့်ထဲဖို့ဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးသွယ်ပါ။